ရင်းကြရေးမရှိရင်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုမရှိနိုင်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေပြည်တော်မှာလုပ်တဲ့တတိယအကြိမ်မြောက်ဘာသာပေါင်းစုံငင်းချမ်းရေးအကြံပြုစကားဝိုင်းမှာပြောပါတယ်။ငင်းချမ်းရေးရဖို့ဘာသာပေါင်းစုံချဟန်ချက်ညီတဲ့တရားမျှတမှုရှိဖို့ကြိုးစားသွားဖို့လည်းတိုက်တွန်းသွားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ကတော့ဘာသာရေးကိုခုထုံးမလုပ်ကြဘူးနဲ့ဘယ်ဘာသာဝင်မဆိုမြန်မာနိုင်ငံအတွင်းနေထိုင်ကြသူတွေအနေနဲ့မြန်မာနိုင်ငံအပေါ်မှာတစ္ဆာစောင့်တည်ကြဖို့တိုက်တွန်းသွားပါတယ်။ဒီသတင်းကို VOA သတင်းတောက်မေခကပေးပို့ထားပါတယ်ရှင်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငင်းချမ်းရေးတတိယအကြိမ်အကြံပြုဆွေးနွေးပွဲမှာမြမအစိုးရတာဝန်ရှိသူတွေနဲ့တက်မတော်အရာရှိတွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုနှစ်ရက်တာနေပြည်တော်မှာကျင်းပပြုလုပ်မှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံကငင်းချမ်းရေးရဖို့ဘာသာပေါင်းစုံချဟန်ချက်ညီရဲ့တရားမျှတမှုရှိဖို့ကြိုးစားသွားဖို့တိုက်တွန်းသွားခဲ့တယ်လို့ငင်းချမ်းရေးမရှိရင်ဘာတိုးတက်မှုမှမရနိုင်တာကိုလည်းသတိထားဆင်ခြင်သွားဖို့တိုက်တွန်းသွားခဲ့ပါတယ်။
Without peace, there can be no sustainable development, and there can be no harmony and justice.
ငင်းချမ်းရေးမရှိရင်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးတိုးတက်မှုဆိုတာရှိမှာမဟုတ်သလိုတဟဆာတာမျှတမှုနဲ့တရားမျှတမှုဆိုတာလည်းရှိမှာမဟုတ်ဘူးတဟဆာတာမျှတမှုနဲ့တရားမျှတမှုဆိုတဲ့အချက်တွေကဘာသာတရားတွေရဲ့အဓိကသွန်သင်ဟောကြားမှုတွေဖြစ်ပါတယ်အဲ့ဒီသွန်သင်ဟောကြားမှုတွေကိုလိုက်နာသူတွေဟာတဟဆာတာမျှတမှုနဲ့တရားမျှတမှုအပေါ်ထားရှိတဲ့ယုံကြည်ချက်ချင်းတူညီကြသလိုမြန်မာနိုင်ငံအတွက်သာမကပဲတကမ္ဘာလုံးအတွက်ပါငင်းချမ်းရေးအတွက်အခွင့်အလမ်းကောင်းတွေလည်းဖြစ်ပါတယ်ဒီကနေ့အခမ်းအနားကိုပထမဆုံးချိန်တက်လာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့ဘာသာရေးကိုအခြေခံပြီးခုထုံးလုပ်တာတွေမလုပ်ကြဘို့တိုက်တွန်းပြောဆိုသွားခဲ့ပါတယ်
။ဒီဘာသာကိုကိုယ်ပြန်တတ်ပြီးဖြစ်ပြီးကျွန်တော်အားလုံးကမြန်မာနိုင်ငံသားဖြစ်ကြတယ်ပဲမြန်မာများသာဖြစ်ပြီးမြန်မာပြည်ဝေးပြီးတော့မြန်မာနိုင်ငံပေါ်မှာစစ်စာဆောက်ပြီးယူကြည်ကြပါမယ်။ရေးချင်းမှုကုန်းတဲ့တိကျသုံးတာလေးဘာသာရေးတိကျသုံးတာလေးကိုပညာဆောင်ရတာမျိုးရှိကောင်းရှိပါဖြစ်ပေမဲ့မိမိယူဆတဲ့မိမိဆောင်ရွက်တဲ့နေရာမှာဘာတွေကိုကုသွန်းထုတ်ပြီးမတိမြင်ဖြစ်အောင်မဆောင်ရွက်တဲ့မှာတုံ့တော်မှုမျိုးကလည်းအားမပေးတဲ့မှာဘုရားကျွန်တော်ပြောလိုပါတယ်
ကာကွယ်ရေးဦးစီးချုပ်ကဒီပွဲမှာပြစ်မရက်သေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့ဥပဒေပြင်ပအကြမ်းဖက်လုပ်ရက်တွေကိုစွန့်ပြီးပြည်သူတွေရဲ့မျက်နှာကြည့်ကငြိမ်းချမ်းရေးလမ်းဆက်လျှောက်ကြဖို့ထပ်မံဖိတ်ခေါ်ကြောင်းကိုလည်းထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒီပွဲကိုကုလသမဂ္ဂကိုယ်စားလှယ်တွေနိုင်ငံတကာတန်ယုံတွေကတာဝန်ရှိသူတွေပြည်တွင်းပြည်ပအရက်ဖက်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေဘာသာပေါင်းစုံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးနေပြည်တော်မှာနှစ်ရက်တာကျင်းပသွားမှာဖြစ်ပါတယ်။ဘာသာပေါင်းစုံပါတဲ့ငြိမ်းချမ်းမြေတာဖောင်ဒေးရှင်းကို2012ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအသွင်ဆောင်တဲ့ပရိပက္ခတွေဖြစ်ပြီးနောက်ပိုင်းမှာဒီလိုဘာသာပေါင်းစုံချစ်ကြည်ရေးလှုပ်ရှားမှုတွေလှုပ်လာခဲ့ပြီးအခုလိုဆွေးနွေးပွဲတွေလုပ်ခဲ့တာဖြစ်ပါတယ်။ဒီလိုကျင်းပတာဟာဒီကြိမ်နဲ့ဆိုတတိယအကြိမ်မြောက်ရှိပြီးဖြစ်ပါတယ်ရှင်။